အမေရိကန်ထောက်လိုက်ရဲ့အဝေးထိန်ဒရုန်းယာဉ်ကိုအီရန်ကပစ်ချခဲ့ပြီးတဲ့နောက်အီရန်ပေါ်နောက်ထပ်တန်းခတ်ရည်ယူမှုတွေကိုဒီကနေ့တင်းလာနေအစောဆုံးထားပြီးတော့ချမှတ်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုထားပါတယ်။လက်ရှိချမှတ်ထားတဲ့တန်းခတ်ပိတ်ဆို့မှုတွေကအီရန်နိုင်ငံအတွက်အထင်အရှားလို့လည်းသမ္မတထရန့်ရဲ့အမျိုးသားလုံခြုံရေးအကြံပေးကပြောပါတယ်။အီရန်ဘက်ကတော့အမေရိကန်ဟာစီးပွားရေးဆိုင်ရာအနိုင်ကျင့်ဗိုလ်ကြားတဲ့မူဝါဒကိုကျင့်သုံးနေတယ်ဆိုပြီးတော့ဆွဆွဲထားပါတယ်။ပြည်စုံကိုတော့မဆုမြင့်မောင်ကပြပြပေးပါလိမ့်မယ်။
အမေရိကန်ပြည်ထောင်စုနဲ့အီရန်နိုင်ငံကြားတင်းမာမှုအရှိန်မြင့်နေချိန်မှာအီရန်ပေါ်အမေရိကန်ကနောက်ထပ်တန်းခတ်အရေးယူမှုတွေကိုဒီကနေ့ချမှတ်ဖို့ရှိနေပါတယ်။အီရန်လေကြောင်းပိုင်နက်ထဲဝင်ရောက်လာတယ်လို့ဆိုရဲအမေရိကန်ထောက်လှမ်းရေးအဝေးထိန်ဒရုန်းယာဉ်ကိုပစ်ချခဲ့လို့အီရန်အပေါ်စီးရဲအရတုံ့ပြန်ဖို့သမ္မတဒေါ်နယ်ထရမ့်ကပထမဆုံးဖြတ်ခဲ့ပေမဲ့စစ်စင်ကန်ဒီအချိန်မှာစိတ်ပြောင်းသွားခဲ့တယ်လို့ပြောပါတယ်။ဒါပေမဲ့အီရန်အပေါ်ဒီကနေ့တင်းနှင်းလာနေအစောဆုံးထားပြီးတော့အရေးယူတန်းခတ်မှုတွေချမှတ်မယ်လို့သမ္မတထရမ့်ကပြောကြားခဲ့ပါတယ်။အီရန်နဲ့ကမ္ဘာအင်အားကြီး6နိုင်ငံကြား2015ခုနှစ်ကရရှိထားတဲ့အီရန်နျူကလ িয়ার အရေးသဘောတူညီချက်ကနေအမေရိကန်နှုတ်ထွက်ခဲ့ပြီးအီရန်ပေါ်အမေရိကန်ကတန်ခါမှုတွေပြန်လည်ချမှတ်နေတာပါ။အီရန်ပေါ်စစ်ဆင်မဲ့ဆုံးဖြတ်ချက်ကိုသမ္မတထရမ့်ကပြင်ဆင်ခဲ့တဲ့အပေါ်ပြောညံ့မှုလို့အမှတ်မမားသင့်ဘူးလို့အင်ဂျီရောရဲ့အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘိုလ်ဇန်ကအစ္စရေးနိုင်ငံရောက်နေစဉ်မှာပြောကြားပါတယ
်။ As President Trump said on Friday, our military is rebuilt, new and ready to go.By far the best in the world. Sanctions are biting.
တောင်ကြနေတော့ကသမ္မတထရမ့်ပြောခဲ့သလိုပါပဲ။ American စစ်တပ်ဟာပြန်လည်တိစောက်ထားတဲ့ခေတ်မီစစ်တပ်ဖြစ်ပြီးအချိန်မရွေးတိုက်နိုင်ပါတယ်။အခုချိန်ဒီကမ္ဘာပေါ်မှာအကောင်းဆုံးစစ်တပ်လည်းဖြစ်ပါတယ်။တန်ခါပေးဆုံးမှုတွေကြောင့်အီရန်အထိနာနေပါပြီ။နောက်ထပ်တန်ခါမှုတွေလုပ်ဖို့လည်းမင်းကြီးကထပ်ဖြည့်ထားပါတယ်။အီရန်အနေနဲ့နျူကလ িয়ার လက်နက်ဘယ်တော့မှမပိုင်ဆိုင်စေရပါဘူး။ American ပေါ်နျူကလ িয়ার လက်နက်နဲ့တိုက်ခိုက်လို့ရမှာမဟုတ်သလိုကမ္ဘာကြီးအပေါ်လည်းတိုက်ခိုက်လို့ရမှာမဟုတ်ပါဘူး။
အီရန်ပေါ်နောက်ထပ်လုံမဲ့အရေးယူတန်းခတ်မှုတွေနဲ့ပတ်သက်လို့ဒီကနေ့တင်းနှင်းလာနေမှာလူသိရှင်ကြားကြေညာမှဖြစ်တယ်လို့လည်းအင်မြူရောရဲ့အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘိုလ်ဇန်ကအစ္စရေးနိုင်ငံမှာပြောကြားသွားခဲ့ပါတယ်။အီရန်နိုင်ငံစီးပွားရေးအတွက်အရေးပါတဲ့ရေနံဗန်လုပ်ငန်းနဲ့သမ္မတလုပ်ငန်းတွေအတွက်အဓိကပြတ်မှတ်ထားပြီးအမေရိကန်ကတန်းခတ်မှုတွေပြန်လည်ချထားတဲ့အတွက်အီရန်ရဲ့စီးပွားရေးဟာအတော်လေးထိခိုက်နေတယ်လို့လေလာသူတွေကသုံးသပ်ကြပါတယ်။ဒါကြောင့်နောက်ထပ်ဘလို့အရေးယူမှုတွေထပ်လုပ်မလဲဆိုတာကိုစောင့်ကြည့်နေကြပါတယ်။အမေရိကန်ရဲ့ဗန်ဒာရေးဆိုင်ရာကန့်သက်ပိတ်ပင်မှုတွေကြောင့်အီရန်စီးပွားရေးထိခိုက်နေချိန်မှာသမ္မတထရမ့်အနေနဲ့အီရန်ဗဟိုဘဏ်အပေါ်နောက်ထပ်တန်းခတ်အရေးယူမှုတွေလှုပ်လာခဲ့ရေးလူသားချင်းစာနာတဲ့အနေနဲ့ခွင့်ပြုထားတဲ့ကုန်သွယ်ရေးကိုပါထိခိုက်နိုင်တဲ့ဆိုရဲစိုးရိမ်မှုတွေလည်းထွက်ပေါ်နေပါတယ်။အမေရိကန်ရဲ့တန်းခတ်မှုတွေကြောင့်အရှေ့အလယ်ပိုင်းဒေသမှာတင်းမာနေတဲ့အခြေအနေတွေကိုလျော့သွားအောင်လို့အီရန်အပေါ်နောက်ထပ်တန်းခတ်မှုတွေမလုပ်ဖို့နိုင်ငံတကာအသိုင်းအဝိုင်းကတားဆီးပေးပါလို့အီရန်တန်တမန်တယောက်ကလည်းဒီကနေ့တိုက်တွန်းခဲ့ပါတယ်။အမေရိကန်ဟာစီးပွားရေးအရအနိုင်ကျင့်ပိုကြတဲ့မူဝါဒကိုကျင့်သုံးနေတယ်လို့ဂျပန်နိုင်ငံဆိုင်ရာအီရန်သံအမတ်ကြီးမော်တေဇာရာမနီမိုဗာဟက်ကတိုကျိုမြို့တော်မှာဒီကနေ့လှုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။
ဖတ်သဖို့နဲ့အမ်ရူးဇ်ရှာဟဒ်ဟူဇူရ်နီဇာမီအမေရိကန်ဒါမန်
ရှေးလေပိုင်းဒေသမှာအမေရိကန်တပ်တွေရှိနေတဲ့အခြေအနေကိုရင်ဆိုင်နေရပါတယ်။အမေရိကန်ရဲ့မူဝါဒတွေကအီရန်ပြည်သူတွေကိုပြစ်မှတ်ထားတဲ့စီးပွားရေးအရာအနိုင်ကျင့်ပိုကြတဲ့မူဝါဒဖြစ်ပါတယ်။ပါရှန်ပင်လယ်ကိုယ်မှာလုံခြုံရေးအရာမတင်ငါစရာအခြေအနေတွေတမင်တကာဖျက်မှောက်လုပ်ရက်တွေလုပ်နေတဲ့မူဝါဒတွေဖြစ်ပါတယ်။ဒီလုပ်ရက်တွေကိုရပ်ရပါမယ်။နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့တင်းမာမှုတွေကိုပြေလျော့သွားအောင်ခိုင်မာတဲ့ဆောင်ရွက်မှုတွေလုပ်ဖို့လိုအပ်ပါတယ်။
အမေရိကန်ဘက်ကသဘောထားပျော်ပြောင်းသွားအောင်ဥရောပနိုင်ငံတွေကမလုပ်နိုင်ဘူးဆိုရင်အီရန်နျူကလ িয়ার သဘောတူညီမှုတွေကနေနှုတ်ထွက်မယ်လို့အီရန်ကချိန်ချောက်ထားပါတယ်။အမေရိကန်နဲ့အီရန်ကြားတင်းမာနေချိန်မှာအီရန်စစ်တပ်ရဲ့ rocket နဲ့ missile ဒုံးတွေပစ်လွတ်ရေးကိုထိန်းချုပ်တဲ့ကွန်ပျူတာစနစ်ကိုအမေရိကန်စစ်တပ်က cyber တိုက်ခိုက်မှုလုပ်ခဲ့ပါတယ်။ဒါဟာနိုင်ငံတကာဥပဒေကိုချိုးဖောက်တဲ့မှားယွင်းတဲ့လုပ်ရည်ကြီးဖြစ်တယ်လို့အီရန်နိုင်ငံသားရေးဌာနပြောခွင့်ရသူကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။အခုလိုအမေရိကန်ထောက်လှမ်းရေးဒရုန်းယာဉ်ကိုအီရန်ကပစ်ချခဲ့မှုနောက်ဆက်တွဲအခြေအနေတွေကိုအရှေ့အလယ်ပိုင်းကအမေရိကန်ရဲ့အဓိကမဟာမိတ်တွေနဲ့ဆွေးနွေးဖို့အတွက်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပီယိုကတော့ဒီကနေ့ဆာဒီအာရေဗျာနိုင်ငံမှာရောက်ရှိနေပါတယ်။ပြီးရင်တော့သူဟာအာရဗ်စော်ဘွားများပြည်ထောင်စု UAE ကိုခီးဆက်မှာဖြစ်ပါတယ်။